ဒီမိုကရေစီရှင်သန်ထွန်းကားရေးအတွက်သတင်းသမားတွေအနေနဲ့သတင်းအချက်အလက်တွေရရှိနိုင်မှုနောက်ပြီးတော့ဒီအရက်ဖက်လူမှုအဖွဲ့အစည်းတွေရဲ့အခွင့်အရေးတွေကိုတက်ဆွမ်းသမျှဖြည့်ဆွမ်းဆောင်ရွက်ပေးသွားမယ်လို့အမေရိကန်နိုင်ငံတကာဖွံ့ဖြိုးမှုအေဂျင်စီအုပ်ချုပ်ရေးမှူးကပြောဆိုလိုက်ပါတယ်။လက်ရှိ NND အရက်သားအစိုးရလက်ထက်မှာအရင်ကထက်အရက်ဖက်အဖွဲ့အစည်းတွေနဲ့မီဒီယာတွေအပေါ်မှာဖိနှိပ်မှုတွေပိုပြီးတော့များလာတယ်လို့အရက်ဖက်အဖွဲ့အစည်းတွေနဲ့မီဒီယာသမားတွေကထောက်ပြကြပါတယ်။သတင်းပြည်စုံကိုတော့ VOA မြန်မာပိုင်းကမတ်မီခသတင်းပေးပို့ထားပါတယ်။
အမေရိကန်ပြည်အောင်စုနိုင်ငံတကာဖွံ့ဖြိုးတိုးတက်ရေးအေဂျင်စီ USA အကြီးအကဲမက်ဂရင်းကမြန်မာနိုင်ငံမှာအရက်ဖက်ဖွဲ့စည်းတွေအစိုးရနဲ့ပူးပေါင်းဆောင်ရွက်နိုင်ဖို့တွန်းအားပေးဆောင်ရွက်သွားမယ်လို့အရက်ဖက်ဖွဲ့စည်းတွေနဲ့တွေ့ဆုံပွဲမှာအခုလိုပြောဆိုလိုက်တာဖြစ်ပါတယ
် But it is all part of a strong vibrant democracy. Access to information for people. The rights of journalists to be able to report what they hear, what they see, what they learn.That is a key part of democracy. So, USAID and the work that we do around the world, we support the rights of journalists, we support the rights of civil society, and wherever we can, we try to strengthen those roles because we believe those voices are key to helping to take on society's great challenges.
မြန်မာနိုင်ငံမှာလက်ရှိရင်ဆိုင်နေရတဲ့အကျပ်တဲတွေကြောင့်အမေရိကန်ပြည်ထောင်စုရဲ့ထိတွေ့ဆက်ဆံမှုနဲ့အကူအညီတွေကိုနောက်ကျောင်းပြန်ဆုတ်လိုက်မှာမဟုတ်ဘူးလို့နိုင်ငံတကာအကူအညီပေးရေးဆိုင်ရာအမေရိကန်အေဂျင်စီရဲ့အကြီးအကဲကပြောဆိုထားပါတယ်။ဒီအကြက်တဲတွေကြောင့်အတားအဆီးတစ်ခုရှိနေပေမဲ့အနာဂတ်မှာကျော်လွှားနိုင်မယ်လို့ယုံကြည်တဲ့အကြောင်းလည်းသူကပြောဆိုထားပါတယ်။လက်ရှိအစိုးရပိုင်းအနေနဲ့အရင်ကထက်အရက်ဖက်ဖွဲ့စည်းတွေနဲ့မီဒီယာပေါ်ဖိနှိပ်မှုတွေပုံများလာတယ်လို့အရက်ဖက်ဖွဲ့စည်းတွေနဲ့မီဒီယာတွေဘက်ကထောက်ပြမှုတွေရှိနေပါတယ်။မြန်မာနိုင်ငံသတင်းစာဆရာများကွန်ရက်ကအလုတ်အမှုဆောင်ကိုတေးစာလိုင်ကတော့အစိုးရဘက်ကပူးပေါင်းဆောင်ရွက်မှုအားနည်းလာတယ်လို့သတင်းသမားတွေရဲ့လုံခြုံမှုကိုပါလစ်လူရှုမှုတွေနဲ့သတင်းရယူမှုပိုင်းမှာပုံမခက်ခဲလာတာတွေရှိနေတယ်လို့ဆိုလိုက်ပါတယ
်။အစိုးရကမီဒီယာတွေနဲ့ပူးပေါင်းဆောင်ရွက်မှုကအရင်ကစပိုနည်းလာတွေ့ရတယ်။နောက်ဆုံးပြကြည့်မယ်ဆိုရင်ကျွန်တော်ပြီးခဲ့တဲ့ရက်ပိုင်းဖြစ်ခဲ့တဲ့တောင်မေအိုရှန်မှာဆန္ဒပြတဲ့အချိန်ပေါ့နော်။တာဝန်ကျတဲ့ရဲတပ်ဖွဲ့ဝင်တွေရှိတယ်။ဆိုတော့ဒီနောက်မှာရဲဝတ်တွေနဲ့ကျွန်တော်တို့ကိုအဲဒီသတင်းစာဆရာတွေကိုရိုက်ပါနှက်ပါဖမ်းပါလို့ပြောနေတာဒီကိုဥပဒေမဲ့ချိန်ချောက်မှုတွေကိုဒီဥပဒေစိုးမိုးတာဝန်ရှိတဲ့ရဲတွေကိုတိုင်းကြည့်နေတာပေါ့နော်။မီဒီယာသမားကတော့သတင်းဖြစ်တဲ့နေရာသွားမယ်။ तू တွေ့တဲ့ဟာကိုသူ့ရဲ့အင်ဂျင်ကသူတင်ပြမှာပဲ။အဲသတင်းမှားတယ်ဆိုရင်သတင်းမှန်ထွက်လာအောင်လို့ကျွန်တော်တို့ကခုနကဒီမီဒီယာ environment ကိုကျွန်တော်ကချက်ပေးဖို့လုပ်တယ်။ပြည်ထနာကမီဒီယာနဲ့ကိုဆက်ဆိုနေပါဆိုတာနဲ့လှမ်းသွားတယ်ဝေးသွားတယ်။
USA ရဲ့ပံပိုးမှုဟာအရက်ဖက်လူတို့အခြေပြုအဖွဲ့အစည်းတွေအတွက်အထိုက်အလျောက်အကျိုးသက်ရောက်မှုရှိတယ်လို့ Triangle Woman အမျိုးသမီးအဖွဲ့တာဝန်ခံ Mackin Lee ကတော့အခုလိုပြောဆိုလိုက်ပါတယ်
။ဘလောက်ထိထိရောက်လဲဆိုတာကတော့အင်တန်မှအချိန်အတိုင်းတာတိုးသေးတယ်။ကျမတို့နှစ်ရှည်ပေါ့နော်ပို့ပြီးတော့လုံနိုင်မှဒီတိတာမှုတွေထိရောက်မှုတွေပြောင်းလဲမှုတွေကတော့ဖြစ်နိုင်တယ်လို့ထင်တယ်။ဒါပေမဲ့သူတို့လုပ်နေတဲ့အခု project တွေဒီရရွာတဲ့အထိရောက်အောင်လုပ်ဖို့အတွက်အားပေးတယ်ကူညီပေးတာဖြစ်တဲ့အတွက်တော့အရင်တုန်းကပုံစံနေနဲ့မတူဘဲနဲ့ထိရောက်မယ်လို့ထင်တယ်
။ရန်ကုန်တိုင်းဒေသကြီးလွတ်တော်ကိုယ်စားလှယ်ဟောင်းဒေါက်တာညိုညိုသိန်းကတော့မြန်မာနိုင်ငံရဲ့လူ့အခွင့်အရေးစံနှုန်းတွေကမေကွန်းထုတ်စရာတွေရှိလာတဲ့အတွက်ထောက်ပံ့ကူညီပေးနေတဲ့အမေရိကန်ရဲ့ကူညီမှုတွေကထိရောက်ရဲ့လားဆိုတာသုံးသပ်ဖို့လိုအပ်လာပြီလို့ဆိုပါတယ
်။အခုကစပြီးအစိုးရကိုထောက်ပံ့ရေးအစီအစဉ်တွေကိုသူတို့ပြန်လည်စဉ်းစားသုံးသပ်ရတော့မယ်ပေါ့။မြန်မာနိုင်ငံကိုရှစ်ဆက်ပြီးတော့ဒီအကူအညီအမေရိကန်ပြည်သူတွေကပေးတင်သလားမပေးတင်သလားဆိုတဲ့ကိစ္စဒါကြောင့်မလို့ဒီ workshop လေးကတော့တနည်းဟိုကွဲပြားတဲ့တခြားသော workshop တွေနဲ့မတူတဲ့ကွဲပြားတဲ့ workshop လေးဖြစ်တယ်လို့ပြောချင်တာပေါ့နော
်အစိုးရတာဝန်ရှိသူတွေကအရက်ဖက်အဖွဲ့အစည်းတွေနဲ့ပူးပေါင်းဆောင်ရွက်မှုဟာဒီထက်ပိုပြီးတိုးတက်ဖို့လိုအပ်နေသေးတယ်လို့ဆိုလာသူကတော့စားသုံးသူကာကွယ်ရေးအဖွဲ့ကအမှုဆောင်ဦးမောင်မောင်ပ
ါပံ့ပိုးတာတဲ့ဆိုင်မနှောက်ရှက်ရင်ကိုတော်တော်အဆင်ပြေပါတယ်လို့ကျွန်တော်တို့ကအရင်တော့ကျွန်တော်တို့ကသမ္မတဖြစ်နေတယ်ပေါ့နော်စားသုံးသူများသမ္မတဆိုတဲ့အခါကျတော့အရင်တော့ကဟိုလောကကံရတာခက်ခဲတာလေးတွေရှိတယ်အခုတော့ကျွန်တော်တို့ register ပေးတဲ့အစင်တိကျွန်တော်တို့ရခဲ့တယ်ဆိုတော့အဲ့ဒီဟာကကျွန်တော်တို့ကိုအတိအမှတ်ပြုတဲ့နေရာမှာတော့ကျွန်တော်တို့ဒီပံ့ပိုးမှုကကြီးမားတယ်လို့ကျွန်တော်တို့ကခံယူပါတယ
် McGreen ရဲ့မြန်မာခီးစဉ်ဟာပြီးခဲ့တဲ့နှစ်ဩဂုတ်လမှာ USA အကြီးအကဲဖြစ်လာပြီးခဲ့တဲ့ကဆိုရင်ဒါဟာပထမဆုံးခီးစဉ်ဖြစ်ပါတယ် McGreen ဟာလူဦးရေဒုက္ခသည်နှင့်ရွှေ့ပြောင်းနေထိုင်သူများအရေးဆိုင်ရာအမေရိကန်လက်ထောက်နိုင်ငံသားရေးဝန်ကြီး Max Dollar USA လက်ထောက်အုပ်ချုပ်ရေးမှူး Gloria Steiro နဲ့အတူမေ18ရက်နေ့ကြာတာပရီနီကနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့တွေ့ဆုံခဲ့ပါတယ်။စနေနေ့မှာတော့လူမှုအခြေပြုအဖွဲ့အစည်းတွေလူငယ်အဖွဲ့အစည်းတွေနဲ့ဘာသာရေးခေါင်းဆောင်တွေနဲ့တွေ့ဆုံခဲ့ပြီးရခိုင်ပြည်နယ်မြောက်ပိုင်းကိုလည်းအကဲခတ်လည်လာဖို့တွားရောက်အောင်မှာဖြစ်ပါတယ်ရှင်။